ဗြိတိန်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန်ကိုဗစ်ရောဂါမျိုးစောက်ကိုအမေရိကန်မှာအတွေ့ရများလာနေတယ်လို့အမေရိကန်ရောဂါထိန်းချုပ်တာစီဌာန CDC ကြီးကပြောဆိုလိုက်ပါတယ်
Based on our most recent estimates from CDC surveillance, the B.1.1.7 variant is now the most common lineage circulating in the United States.
CDC ရဲ့မကြာခင်ကတည်းကစောင့်ကြည့်လေ့လာမှုတွေပေါ်ခန့်မှန်းတွက်ချက်မှုတွေအရ B.1.1.7 မျိုးစားအခုကအမေရိကန်မှာအတွေ့များလာနေပါတယ်လို့ CDC ညွှန်ကြားရေးမှူးရိုရှဲဝါလန်စကီကဗိုလ်ထုတ်ရေးမှာပြောဆိုလိုက်တာပါ။ယောဂပိုးအမျိုးအစားတွေဟာလူငယ်တွေမှာပုံမှုကူးစက်လွယ်တာတွေ့ရပြီးမကြာခင်သတင်းပတ်ကကူးစက်မှုတွေမှာပုံမှုတွေ့ရှိလာကြောင်းလဲ COVID-19 တက်ဖြစ်ရေးအဖွဲ့ရဲ့အပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ခုနှစ်အတွင်းနေ့စဉ်ပြည်မြကူးစက်မှုနှုန်းက2.3ရာခိုင်နှုန်းတိုးလာပြီး62,888ယောက်ရှိတယ်လို့လည်းပြောဆိုခဲ့ပါဗျ။ပြီးခဲ့တဲ့တစ်ပတ်အတွင်းနေ့စဉ်ဆေးရုံတင်ရသူလူနာရေအတွက်ကလည်း2.9ရာခိုင်နှုန်းတိုးလာခဲ့တာပါ။အသက်30နဲ့40ဝန်းကျင်လူငယ်တွေမှာရောဂါပြင်းပြင်းထန်ထန်ခံစားရတာတွေ့ရှိရကြောင်းလဲ CDC ကြီးကပြောပါဗျ။နေ့စဉ်ပြည်မြအမေရိကန်3000လောက်ကိုကာကွယ်ဆေးထိုးပေးနေတဲ့အားတက်စရာသတင်းတွေကြားနေရပေမဲ့နောက်ထပ်ကူးစက်ပြန့်နှံ့မှုနှုန်းတွေတိုးလာနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ကာကွယ်ဆေးထိုးတဲ့စီစဉ်ကိုအရှိန်မြင့်မှုလို့လူထုဘက်ကပူးပေါင်းစွာဖို့လည်းတိုက်တွန်းခဲ့တာပါ။